အားလုံးပဲမင်္ဂလာပါခင်ဗျာကျွန်တော်ကတော့နုပြူတက်တာအတွေ့ယူစရာကဏ္ဍရဲ့အစီအစဉ်တင်ဆက်သူဒေစာဖြစ်ပါတယ်ကျွန်တော်တို့ရဲ့နုပြူတက်တာအတွေ့ယူစရာကဏ္ဍဆိုတဲ့ဒီအစီအစဉ်လေးကိုစောင့်မျှော်နားထောင်ပေးကြတဲ့သောတာရှင်များအားလုံးကိုဝမ်းသာစွာနဲ့ကျေးဇူးနှုတ်ခွန်းဆက်လိုက်ပါတယ်ကျွန်တော်တို့ရဲ့နုပြူတက်တာအတွေ့ယူစရာကဏ္ဍဆိုတဲ့ဒီအစီအစဉ်လေးမှာဒီကနေ့လူငယ်လူရွယ်တွေရဲ့ဘဝအတ္တအတွက်စံထားလောက်တဲ့အရာတွေသူတို့ရဲ့အတ္တလမ်းခီးမှာကျင့်သုံးတဲ့နိယုပရိတတွေအတွေ့အယူလိုက်လျှောက်တဲ့အကြောင်းအရာလေးတွေကိုကျွန်တော်ကြိုးစားပြီးတော့တင်ဆက်ပေးလျက်ရှိပါတယ်။ပြီးခဲ့တဲ့အပတ်များကလည်းကျွန်တော်တို့ရဲ့ဘဝအတ္တမှာအထူးသဖြင့်လူငယ်တွေရဲ့ဘဝအတ္တမှာစိတ်ကူးအတွေ့အတွေနဲ့ဘယ်လိုမျိုးလှုပ်ဆောင်တင့်နေဆိုတဲ့အကြောင်းကိုကျွန်တော်တို့စဉ်းစားဆွေးနွေးပြီးဖြစ်ပါတယ်။ဒီတစ်ပတ်မှာလည်းပဲလူတယောက်ချင်းစီရဲ့အတွေ့စိတ်ကူးတွေဟာဘယ်လိုများစမ်းကြဲသလဲ။သူတို့တွေရဲ့အတွေ့စိတ်ကူးတွေဟာသူတို့ရဲ့ဘဝအတ္တခီးကိုဘယ်လိုများဥဆောင်ပြီးတော့သွားကြတာလဲဆိုတဲ့အကြောင်းကိုဆွေးနွေးပြီးတော့တင်ပြလိုပါတယ်။မတယောက်ကတော့အင်မတန်နာမည်ကြီးခဲ့တဲ့ဒုတိယကမ္ဘာစစ်ကြီးကိုအစပြုခဲ့တဲ့နာဇီပါတီရဲ့ခေါင်းဆောင်ကြီးဖြစ်တဲ့ဟစ်တလာအကြောင်းပဲဖြစ်ပါဟစ်တလာဟာနာဇီပါတီမှာသူဟာခေါင်းဆောင်ပိုင်းနေရာမရောက်သူနိုင်ငံလုခဲ့တဲ့သူမဟုတ်ပါဘူးသူ့ရဲ့တငယ်ချင်းမိတ်ဆွေအများစုဟာဂျာမနီနိုင်ငံမှာစီးပွားရေးလုပ်နေတဲ့ဂျူးလူမျိုးတွေဖြစ်ပါတယ်အဲ့တော့ဒီဟစ်တလာရဲ့မျက်နှာပေါက်နဲ့အနေထားလည်းဂျူးနဲ့ဆင်တယ်ဒါမှမဟုတ်သူကသူ့မှာဂျူးတငယ်ချင်းတွေရှိတယ်ဒီတငယ်ချင်းတွေသွားလာလုပ်ကင်တယ်အလားစာနေပါထိုင်နေအဲ့လိုအချိန်မှာတဖြည်းဖြည်းနဲ့အရှင်ရလာဖြစ်တဲ့နာဇီပါတီကဂျူးတွေကိုခေါ်ပြီးတော့ညှဉ်းပန်းနှိပ်စက်တဲ့အထဲမှာဟစ်တလာလည်းပါသွားတယ်။အဲ့တည့်ရဟစ်တလာကိုလာဖမ်းတယ်။ဂျူးတွေနဲ့တစ်ချိန်လုံးတွဲနေတဲ့ခါကျတော့မင်းလည်းဂျူးဖြစ်မယ်ဆိုပြီးတော့နာဇီပါတီကနေပြီးတော့မမေးမြန်းပဲနဲ့ဟစ်တလာကိုတစ်ခါလေရိုက်နှက်ပြီးတော့ဆုံးမပြီးတော့ပုံစံပေးလိုက်။အဲ့လိုမျိုးပုံစံအပေးခံလိုက်ရပြီးတဲ့ခါမှာဟစ်တလာနေပြန်ကောင်းအောင်ပြန်စဉ်းစားတယ်။အော်တဲ့ဂျူးလူမျိုးတယောက်ဆိုပြီးတော့အထင်မှားပြီးတော့ငါ့ကိုဒီလိုလုပ်ခဲ့ပါလားဆိုပြီးတော့သူကဘသူ့ကိုစိတ်နာပါလဲဂျူးတွေစိတ်နာပါနော်အမှန်တော့ဒီဟစ်တလာဟာဒီဂျာမနီနိုင်ငံမှာရှိတဲ့နာဇီအင်အားစုကိုသူဥဆောင်ပြီးတော့တကဘာလုံးမှာရှိတဲ့ဂျူးတွေကိုနှိမ်နှင်းခဲ့တာနာဇီပါတီရဲ့ဥရောပလုံးဆိုင်ရာနိုင်ငံရေးခင်းကျင်းဖြစ်ရင်လည်းဖြစ်ပါလိမ့်မယ်ဒါမဲ့လေအဲ့ဒီသူငယ်ရွယ်တဲ့အချိန်တော့ပေါင်းသင်းခဲ့တဲ့ဂျူးတွေနဲ့တွာလာလှုပ်ရှားခဲ့တဲ့အချိန်မှာသူ့ကိုနာဇီပါတီကရိုက်လိုက်တဲ့အချိန်မှာဒစိတ်တပိုင်းအပြင်တော့သူဂျူးတွေကိုတော်တော်စိတ်နာပါငါဂျူးနဲ့တူရလို့ငါဒီလိုနှိမ့်ဆက်ခံရတာသူဂျူးတွေကိုသူအမြင်လွဲဝတယ်အတွေးလွဲဝတယ်ဆိုတဲ့အကြောင်းကျွန်တော်ဖတ်ဘူးပါအဲ့တော့သူ့ရဲ့အတွေးဟာကျွန်တော်ပြန်စဉ်းစားတော့ကျွန်တော်ကိုယ်တိုင်တော့နားမလဲနော်သူ့ရိုက်ခဲ့တဲ့ဟိုနာဇီပါတီရဲ့လူတွေကိုစိတ်မနာဘဲနဲ့အရိုက်ခံရတဲ့ဂျူးတွေနဲ့တွားတူအားလို့ဆိုပြီးဂျူးတွေစိတ်နာဆိုသူ့ရဲ့အတွေးဟာကျွန်တော်ထင်တယ်တမျိုးမျိုးတော့လွဲချော်မှုရှိသွားတယ်အဲ့ဒါကြောင့်မလို့လဲပဲသူနောက်ပိုင်းနာဇီပါတီမှာခေါင်းဆောင်ဖြစ်လာတဲ့အခါမှာသူဂျူးတွေအများကြီးမယုံနိုင်တော့အောင်လို့သူနှိပ်စက်ညှဉ်းပန်းတက်ဖြတ်ခဲ့တယ်ဆိုတော့ကျွန်တော်တွေ့ရပါအဲ့တော့လူတယောက်ရဲ့အတွေးခေါ်နဲ့သူ့ရဲ့သွားနေတဲ့စိတ်ကူးပုံစံရဲ့အကြောင်းအရာကသူ့ရဲ့ဘဝအတ္တတော်ကိုလွှမ်းမိုးမှုအများကြီးရှိတယ်ဆိုတော့ခေါင်းဆောင်ကြီးဟစ်တလာရဲ့အကြောင်းကိုကျွန်တော်ကြားပြီးတော့သဘောပေါက်နားလည်ပေးရပါတယ်။နောက်တစ်ယောက်ကတော့ခရစ်ယာန်တွေရဲ့တမန်ကျမ်းစာထဲမှာပါတဲ့အကြောင်းအရာလေးတစ်ခုဖြစ်ပါတယ်။သူကတော့သခင်ရှုခရစ်တော်ဖရာကိုယ်တိုင်ပဲဖြစ်ပါတယ်။ဒီနေ့ဒီဣသရေလတိုင်းနိုင်ငံမှာဒေသစာကြီးလှည့်လည်နေတဲ့အချိန်မှာသူ့ရဲ့တပည့်တော်ဝကတွေကသခင်ယေရှုဖရာကိုမေးပါတယ်။ရှင်ဖရာဟာလောကမှာအရေးကြီးဆုံးသောပြည့်ညက်ချက်ဟာဘာများပါလဲလောကမှာအရေးကြီးဆုံးနဲ့ကျွန်တော်တို့လိုက်လျှောက်တင်ဆုံးပြည့်ညက်တရားဟာဘာများပါလဲအဲ့ဒီခါမှာအရှင်ဘုရားကသူ့ရဲ့တပည့်တော်ဝကကြီးကိုဒီလိုပြန်ပြီးတော့မိန့်ပါလေအေးတဲ့လောကမှာအရေးကြီးဆုံးပြည့်ညက်ဟာနှစ်ခုပဲရှိတယ်ပထမပြည့်ညက်သည်တဲ့ဘုရားသခင်ကိုချက်ကမယ်ဒုတိယပြည့်ညက်သည်ကိုနှစ်ဆက်ဆိုင်သောသူကိုကိုနှစ်အမြချစ်ရမယ်သူရဲ့တပည့်တော်တွေကအရှင်ဘုရားတဲ့ဘုရားသခင်ကိုချစ်တဲ့အကြောင်းကတော့နားလည်ပါလေတဲ့ကိုနှစ်ဆက်ဆိုင်သောသူကိုချစ်ရမယ်ဆိုတာဘယ်လိုမျိုးပါလဲတဲ့ကိုနှစ်ဆက်ဆိုင်သောသူဆိုတာဘယ်လိုလူမျိုးကိုရည်ညွှန်းပါသလဲလို့ထပ်ပြီးတော့ရှောက်ထားကြပါတယ်အဲဒီခါမှာအရှင်ဘုရားကိုနှစ်ဆက်ဆိုင်သောသူဆိုတာတဲ့ဘယ်လိုလူလဲဆိုတာငါပြောပြမယ်ဆိုပြီးတော့သူရဲ့တပည့်တော်တွေကိုပုံဥပမာတစ်ခုမိန့်ကြပါတယ်တခါတော့ကလူတယောက်ကခီးသွားရင်နဲ့လမ်းမှာဓမြတွေအတိုက်ခံရပြီးတော့ညှင်းမနှိပ်စက်ပြီးတော့ဒဏ်ရာတွေရပြီးတော့လမ်းမပေါ်မှာတုံလုံးလဲနေပါတယ်။ကုညီမဲ့သူလည်းမရှိအကူညီတောင်းလို့လည်းသူကဒဏ်ရာတွေနဲ့ဘလို့မလုံနိုင်တဲ့အခြေအနေမှာဘာသာတရားကိုင်းရှိုင်တဲ့လူတယောက်ဟာအဲ့ဒီနောက်ဖျက်လျှောက်လာပြီးတော့ သူ့အလုပ်နောက်ကျမှဆိုတဲ့အတွက်ဒီလူမကူညီဘဲနဲ့သူ့အလုပ်ကိုဦးစားပေးပြီးထွက်သွားပါတယ်။နောက်ထပ်ရက်ကွက်ထဲမှာလူကြီးလူကောင်းတယောက်ကလာတဲ့အခါမှာလဲ"အော်ငါအလုပ်နောက်ကျမှပဲ။နောက်လူတွေတွေ့ရင်ကူညီမှာပဲ"ဆိုပြီးတော့ထားပြီးတော့ထွက်သွားပါတယ်။ဒါပေမဲ့နောက်ဆုံးမှာတော့ရှမာရီလူလို့ခေါ်တဲ့လူတွေအနှိမ်ခံထားရတဲ့လူတယောက်ကလူအတိုင်းဝိုင်းမှာမျက်နှာမရတဲ့ရှမာရီဆိုတာကပြောက်ပြောတာ။ဤသေးတဲ့လူမျိုးလည်းမဟုတ်တော့တခြားဤသေးတဲ့လူမျိုးနဲ့တပါးမျိုးသားရင်းနဲ့ရတာဆိုကပြားဆိုတော့ဤသေးတဲ့အတိုင်းဝိုင်းမှာရှမာရီလူမျိုးတွေကအနှိမ်ခံပါတယ်။အဲ့ဒီလူမျိုးရှမာရီလူမျိုးဖြစ်ပါတယ်။အဲ့ဒီရှမာရီလူဟာလိုင်းရင်နဲ့သူဟာလူတယောက်တန်းရနဲ့လဲကြတာတွေ့တဲ့အခါမှာတနာကျင်နာစီရှိပြီးတော့အဲ့ဒီလူသူ့ရဲ့မိဘခေါ်တင်ပြီးတော့အနီးဆုံးမျိုးရွာကိုခေါ်ပါတယ်ပြီးတဲ့ခါမှာသူကတဲခုခံတစ်ခုမှဒီလူနောက်အပ်ပြီးတော့ပြုစုပေးပါသူ့အနာတွေဆေးကုပေးပါကုန်ကြတဲ့ဈေးကိုကျွန်တော်ပေးပါမယ်ဆိုပြီးကျွန်တော်တော့အလုပ်လေးသွားစရာရှိလို့ကျွန်တော်ပြန်လို့ရှင်ဒီလူကိုဝင်ခေါ်ပါမယ်ဆိုပြီးတော့အံ့နိုင်ပြီးတော့သူ့အိတ်ကပတ်ဆံဆိုင်ပြီးတော့ဒီမှုပြုခဲ့ပါတယ်အဲ့ဒီပုံပမာလေးတွေအတိုင်းပါပဲတဲ့ကိုနှစ်ဆက်ဆိုင်သောသူဆိုတာလူတိုင်းကိုယဉ်ညွန်းပါတယ်ကိုရဲ့ဆွေမျိုးသားချင်းမဟုတ်ပါဘူးနော်ကိုနဲ့ခင်မင်နေတဲ့အတိတ်မိတ်ဆွေမဟုတ်ပါဘူးကိုနဲ့တခါမှတီးဘူးခြင်းမှတီးဘူးပါလိမ့်မယ်တွေ့ဘူးခြင်းမှတွေ့ဘူးပါလိမ့်မယ်ဒါပေမဲ့အဲ့ဒီလူဟာလည်းပဲတင်တို့နဲ့ဆက်ဆိုင်ပါတယ်လို့အရှင်ဘုရားကသူ့ရဲ့တပည့်တော်ကိုပြန်ပြီးတော့မိန့်ပါတယ်အဲ့တော့သခင်ယေရှုခရစ်တော်ဘုရားရဲ့အတွေးဟာဒီနေ့ကမ္ဘာလောကကြီးအတွက်အင်မတန်လှတဲ့စိတ်ကူးကိုဖြစ်ပေါ်စေပါပဲဒါကြောင့်မလို့ခရစ်ယာန်တွေဟာလောကကြီးထဲမှာအသက်ရှင်နေထိုင်တဲ့အခါမှာမိမိကိုယ်ကိုမိမိချစ်ချင်းထက်တပါးသောသူများကိုပို့ပြီးတော့ချစ်ဖို့ရန်အတွက်တွန်းအားပေးခြင်းခံရပါတယ်ဒါကြောင့်မလို့ကမ္ဘာကျော်လှတဲ့Salvation Army လို့ကမွန်တက်ထားတဲ့အဖွဲ့အစည်းဟာကမ္ဘာအနှံ့အပြားမှာကယ်တင်ရှင်လုပ်ငန်းတွေကိုလှုပ်ဆောင်ပါတယ်မိဘမဲ့ကလေးများကိုပြည့်စုံတယ်အသက်ကြီးရွယ်အိုများကိုပြည့်စုံတယ်တကယ့်ဘေးစုအန္တရာယ်စုကြောက်တဲ့နေရာမျိုးမှာတွားရောက်ပြီးတဲ့အခါမှာကိုနဲ့ဆက်ဆိုင်သောသူတွေကိုကုညီမဆိုင်လုပ်ငန်းလုပ်တဲ့အဖွဲ့အစည်းဖြစ်ထင်ရှားလာပါတယ်ဒါဟာခရစ်ယာန်တွေလောကထဲမှာအသက်ရှင်နေတဲ့ပြည်ယုတစ်ခုလည်းဖြစ်ပါတယ်ဒါကြောင့်မလို့တခင်ခရစ်တော်ဖရာရဲ့ပေါ်လာတဲ့အတွေးစိတ်ကူးလေးရဲ့ဖြန့်ကျက်မှုဟာဒီနေ့လောကကမ္ဘာကြီးထဲမှာပန်းများပွင့်တာနဲ့တူပါတယ်။သခင်ရှုပြရဲ့အတွေးစီပန်းများကဲ့သို့ပွင့်တဲ့လောကလူပေါင်းမှာလှပခြင်း၊တက်တာခြင်း၊စောင့်မခြင်း၊ဝမ်းမြောက်စေခြင်း၊နှင့်သိမ့်စေတော်မူခြင်းဆိုတဲ့အကြောင်းအရာတွေကိုလည်းဖြစ်ပေါ်စေပါလေ။ဒါကြောင့်မလို့လူတယောက်ရဲ့အတွေးဟာသူ့ရဲ့အကျိုးဆက်တွေဟာအင်မတန်မှများတယ်ဆိုတာသတိပြုပွင့်ဖြစ်ပါလေ။ဟစ်တလာဒီဂျူးလူမျိုးတွေကိုစိတ်နာနာနဲ့နာဇီပါတီမှာသူကပါဝင်နေပြီးတဲ့အခါမှာသူရာထူးကြီးလာတဲ့အခါမှာညောင်များစွာသောအပြစ်မဲ့တဲ့ဂျူးပြည်သူများဟာရရဆက်ဆက်တက်ဖြတ်ခြင်းခံခဲ့ရပါတယ်။အဲဒီလိုပဲသခင်ယေရှုခရစ်တော်ဖျားရဲ့ခေါင်းထဲမှာပေါ်လာတဲ့စိတ်ကူးအတွေးလေးဟာဒီနေ့ခရစ်ယာန်တွေရဲ့နှလုံးသားထဲမှာတက်ရောက်တဲ့အခါမှာခရစ်ယာန်တွေကလောကရဲ့အကျိုးကိုပြုတ်ပြီးတော့လောကမှာပန်းများပွင့်စီလျက်ငြင်းငြမ်းတရားခြင်းကိုဖော်ကျူးပုံဆောင်ခဲ့ကြပါတယ်။ဒါကြောင့်မလို့ကျွန်တော်တို့ရဲ့စိတ်ကူးအတွေးတွေဟာကျွန်တော်တို့ရဲ့ဘဝတက်တာခီးလန့်အတွက်အကျိုးတရားကျွန်တော်တို့ရဲ့ဘဝတက်တာလမ်းအတွက်ကောင်းသောတရားကျွန်တော်တို့ရဲ့ဘဝတက်တာလမ်းအတွက်လှပသောတရားများဖြစ်စီဖို့ရန်အတွက်ကျွန်တော်တို့ရဲ့စိတ်ကူးအတွေးတွေကိုကြက်ကြက်ဆင်းခြင်းသတိပြုလျက်ကျွန်တော်တို့ရဲ့ဘဝတက်တာလမ်းကိုကျွန်တော်တို့ရှောက်လန်းနိုင်ဖို့ရန်အတွက်အရေးကြီးတယ်ဆိုတဲ့အကြောင်းဒီနေ့ကနေပြီးတော့ကြညာမောင်းခတ်လိုက်ရပါတယ်။ဒါကြောင့်မလို့လူငယ်လူရွယ်တွေဘဝတက်တာမှာရရတွေးပါ။အဲ့ဒီအတွေးနဲ့ကျွန်တော်တို့ရဲ့လုပ်ငန်းတွေကိုလှုပ်ဆောင်ပါ။လှုပ်ဆောင်နေရလာတဲ့အတွေးတွေနဲ့တိတက်ကောင်းတဲ့လုပ်ငန်းကိုကျွန်တော်တို့လှုပ်ဆောင်ကြပါ။အဲ့ဒီလိုပဲကျွန်တော်တို့တွေးတဲ့အတွေ့အကြံလွဲချော်လွဲမတဲ့အတွေ့အမှုပဲနဲ့လောကလူဝန်းကျင်ကျွန်တော်တို့ရဲ့တိုင်းပြည်ကျွန်တော်တို့ရဲ့မိသားစုကိုလှပစေတဲ့ဂုံတင့်တယ်စေတဲ့အတွေ့မျိုးနဲ့အဲ့ဒီအတွေ့မျိုးကိုအကောင့်ထဲပေါ်နိုင်တဲ့လက်များဖြစ်နိုင်ကြပါစေလို့ဆန္ဒပြုရင်းနဲ့ပဲကျွန်တော်ရဲ့အစီအစဉ်လေးကိုရန်နာလိုက်ချင်ပါတယ်ဒီကနေ့ကျွန်တော်တို့ရဲ့နုပြတတ်တာအတုစရာကဏအစီအစဉ်နားထောင်ပေးကြတဲ့သောတာရှင်အပေါင်းကိုလည်းထူးပဲကျေးဇူးတင်ပါတယ်ကျွန်တော်တို့ရဲ့အစီအစဉ်လေးဒီမှာပဲညီကုန်းချုပ်ခွင့်ပြုပါလို့ပြောကြားရင်းနဲ့ပဲအားလုံးကိုနှုတ်ဆက်လိုက်ပါတယ်အားလုံးကိုထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကေရဲ့ရှုံချတတ်တဲ့တဘောတွေဖယ်ရှားပါအာနဲ့ချမ်းမြတွေ့ရှိခဲ့ခြင်းနဲ့သိမ့်ပါသာဖြူလူငယ်你呀心淡的愧茶呗对情嘟嘟孤独偏偏他那来下呗你给也收下淡淡的我对陪下吧阿里全家对戏也是你的名吧大屁路妹你呀心淡的愧茶呗对情嘟嘟孤独偏偏他那来下呗酸酸的心里面
ိတ်ချမွေးပါတော်သူယူသားနေရစံတမခွဲချပဲစီလုံးညီညာညီကိုမောင်ကြီးဖြာတော်တမီတွေပဲအစွမ်းစား